လွန်ခဲ့တဲ့6နှစ်ခန့်ကအီရန်ဘက်ကိုဗက်ပြောင်းသွားခဲ့တဲ့အမေရိကန်လီဒါထမန်းရေးအရာစီဟောင်းတစ်ယောက်ကိုအရေးကြီးတဲ့စီးရေးဆွေးရတဲ့အီရန်ဆွေးနွေးပူးပေါင်းလုပ်ဆောင်ခဲ့ပြီးသူရဲ့လူဖို့ကိုင်ဘက်တွေကိုအီရန်ဘက်ကပြစ်မှတ်ထားနိုင်အောင်ကူညီခဲ့မှုတွေနဲ့ဆွေးကြတဲ့နိုင်ငံလို့အမေရိကန်တရားရေးဌာနဗဟုသုနည်းကကြေညာပါတယ်။အသက်39နှစ်အရွယ်မော်နီကာအယ်ဖရက်ဒီဝစ်ချာထိတန်းပြုဝဲစီးရေးထောက်လှမ်းရေးအစီအစဉ်ကိုဖွင့်ပြခဲ့ပြီးအမေရိကန်ထောက်လှမ်းရေးတူဘယ်သူဘယ်ဝါဖြစ်တယ်ဆိုတာအီရန်တချို့တွေကိုထောက်လက်ထောက်ချခဲ့တယ်လို့ဆွဲဆိုထားတာဖြစ်ပါတယ်။အလားတူသောပဲသူမနဲ့သူဆက်သွယ်လုပ်ဆောင်နေတဲ့အမေရိကန်ထောက်လှမ်းရေးအနည်းဆုံး၁၀ယောက်ဟာဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာကိုလည်းအီရန်ဘက်ကသိအောင်လုပ်ပေးခဲ့တယ်လို့ဆွဲချက်မှာဖော်ပြထားပါတယ်။မော်နီကာဝစ်ကိုဖမ်းဆီးနိုင်ဖို့ဝရန်ထုတ်ထားပေမဲ့သူမကလောလောဆယ်တော့အီရန်နိုင်ငံမှာနေထိုင်နေတယ်လို့ယူဆပါတယ်။မော်နီကာဝစ်ဟာအမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်မှာမွေးဖွားကြည့်ပြင်းခဲ့ပြီးထောက်ဆက်တော့မှအီရန်ဘက်ကိုဗက်ကြောင်းသွားခဲ့တာဖြစ်ပါတယ်